မလေးရှားနိုင်ငံမှာလုံခြုံတပြတ်ခံရတဲ့ကင်ဂျုံနန်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဝန်ရဲ့ဖေရူမေဝဲအခုဖြစ်ကြောင်းဒီအနေမျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားဆိုတာတောင်းရှိသူတူကပြောပါရယ်ဒီဆုံးသူကင်ဂျုံနန်ရဲ့သားသမီးတစ်ယောက်တန်ခါရရှိတဲ့မျိုးဗီဇာနမူနာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အမက်ဇာယီဟာမီဒီကဒီကနေ့ပြောဆိုလိုက်ကြပါဒီဆုံးသူကင်ဂျုံနန်ကတော့ဖေဖော်ဝါရီ17ရက်နေ့ကကွာလာလမ်ပါလေးစိတ်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်မလေးရှားအနာမဏီကတော့အာယုံရောထိခိုက်စေတဲ့VX စိတ်တန်းဝင်တဲ့အမျိုးသမီးနှူးကတက်ခက်ခဲ့တာဖြစ်ကြောင်းပြောဆိုထားပြီးကင်ဂျုံနန်ကတော့မျက်နှာကိုစိတ်တန်းဝင်တဲ့တက်ခက်ခံရပြီးမိနစ်20လောက်အကြာမှာတည်ဆုံသွားခဲ့တာပါ။မြောက်ကိုရီးယားကတော့မလေးရှားရဲ့ရင်ခွဲစစ်ဆေးမှုတွေကိုလက်မခံဘဲငြင်းဆန်ထားပြီးတည်ဆုံသူဟာကင်ဂျုံနန်ဖြစ်ကြောင်းလည်းအခုချိန်ထိလက်ခံပြောဆိုထားတာမျိုးမရှိသေးပါဘူး။လေဆိပ်ရဲ့လူကြုံရေးကင်မရာမှတ်တမ်းတွေမှာတွေ့မြင်ခဲ့ရတဲ့တက်ခက်မှုကျူးလွန်သူတွေဖြစ်ဆွဆွဲခံထားသူအသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစစ်တီအစီအနဲ့အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒေါင်တီဟောင်းတို့ကိုတော့လူသတ်မှုနဲ့ဆွဲချက်တင်ထားပါတယ်။မလေးရှားအနာမဏီကတော့လှုပ်ရှားမှုအတွက်မြောက်ကိုရီးယားကိုပြစ်ဖို့ထားပြီးအမှုနဲ့ပတ်သက်လို့နောက်ထပ်တန်ရာရှိတွေကိုလည်းအလိုရှိနေပါတယ်။